ပြုတ်မြန်မာနေဆက်ကချင်းရွှေဟော်နေဆက်ခေတ်ကိုနိုင်ငံတကာဝင်ပေါက်အဖြစ်အဆင့်မြင့်တင်ဖို့မြန်မာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးသိန်းစွေကပြောလိုက်ပါတယ်။ချင်းရွှေဟော်ဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်ရှမ်းပြည်နယ်အတွင်းမှာရှိပြီးတော့ပြုတ်မြန်မာနေဆက်မူဆယ်ပြီးရင်အကြီးဆုံးနေဆက်ဂိတ်ဖြစ်တယ်လို့ဝင်ပေါက်၈ခုရှိပြီးတော့ကုန်သွယ်မှုနဲ့ခီးတွလာရေးလုပ်ငန်းတွေအတွက်အလားအလာကောင်းတဲ့အရက်ဖြစ်ပါတယ်။ဒေသတွင်းကကုန်သွယ်တွေကခီးတွတွေကိုပြည်ဝင်ခွင့်ဗီဇာပတ်စပို့နဲ့တခြားတက်ဆိုင်ရာဆောင်ရွက်စာတမ်းတွေနဲ့နေဆက်ဖြတ်ကျော်သွားလာခြင်းပြုပေးဖို့အစိုးရကိုတောင်းဆိုနေကြပါတယ်။ချင်းရွှေဟော်ကူတာနိုင်ငံတကာဝင်ထွက်ခွင့်ပြုတဲ့ဂိတ်ဖြစ်သတ်မှတ်ပေးလိုက်မယ်ဆိုရင်နေဆက်ကုန်သွယ်မှုဟာတဟုန်တိုးတိုးတက်လာဖို့ရှိတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။2013-2014ဘန်နာနှစ်ကစလို့ချင်းရွှေဟော်နေဆက်ဟာကုန်သွယ်မှုတွေတိုးတက်လာခဲ့ပြီးတော့2016-2019ဘန်နာနှစ်ကာလမှာအမေရိကန်ဒေါ်လာ938တန်းရှိလာခဲ့ပါတယ်။2019-2018ဘန်ဒါနှစ်အတွင်းချင်းရွှေဟော်နေဆက်ရဲ့ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်460ကျော်ရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။စီးပွားရေးနဲ့ကူတန်းဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့စည်းရင်းစရားတွေအရ2016-2019ခုနှစ်အတွင်းတရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ10.8ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်။